ကျန်တော့ဝင်းမေပါရခိုင်ပြည်နယ်ကမကျင်းပဖြစ်ခဲ့တဲ့ရွေးကောက်ပွဲပြန်ကျင်းပနိုင်ရေးဂျပန်အစိုးရအထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါအနေနဲ့ဒီဘက်ထဲ UEC ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အခုအချိန်အထိဒီရွေးကောက်ပွဲကျင်းပနိုင်ဖို့ရေရရမကြားရသေးတာမို့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီအကြောင်းမစ္စတာဆာဆာကာဝါဂျပန်မပြောင်းခင်ကျသာဝတိနေ့ကတွေ့ခဲ့တဲ့ရခိုင်အမတ်တူနဲ့နောက်သုံးသက်သူတူကိုမေးရမှာမြောက်ဦးမျိုးကဖြစ်သူလှတော်ကိုယ်စားလှယ်ဦးလာစောကအခုလိုစရှင်းပြပါတယ
်ဆက်ဆက်ကဝါနဲ့တွေ့ပါတယ်သူကတော့ထိုင်သွားတဲ့အချိန်ကြုံရဲ့နောက်ဒီပြောမှာတွေ့ခဲ့တဲ့အကြောင်းတွေကိုတော့ခင်းရခင်းတော့ပြောပြပါတယ်အဓိကတော့ရုပ်ောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့တယ်ဆိုတဲ့အကြောင်းပြောပြတယ်သူကရခိုင်မှာရှိတဲ့သူကိုယ်တိုင်သွားရောက်ခဲ့တဲ့အခြေအနေတွေပြောပြတယ်ရခိုင်မှာရုပ်ောက်ပွဲလုံနိုင်တယ်ဆိုတဲ့အနေအထားတစ်ခုရှိတယ်ဆိုတာကိုသူအာမခံပြီးပြောပြတယ
်ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲကော်မရှင်ဘက်ကရောဘယ်လိုအကြောင်းပြန်ခဲ့တယ်ကြားလဲ
ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဟိုပထမတစ်ခါလုံလုံကတော့ဝန်ကြီးဌာနတစ်ခုရဲ့လုံခြုံရေးကိစ္စကြောင့်တိုင်မော်ရွေးကောက်ပွဲမရှိတော့ဘူးလို့ပြောတယ်အဲ့တော့သူကအခုတော့လုံခြုံရေးကိစ္စလည်းတက်မတော်နဲ့တခိုင်အေးအေးတွေကြားထဲမှာပြင်မှုရသွားပြီတချုံတရားပြစ်တတ်ခတ်တာတွေလည်းမရှိဘူးသူမျိုးလုံးကလည်းရွေးကောက်ပွဲဖြစ်ဖို့တောင်းဆိုထားတယ်တော်ရခိုင်ပြည်ရွေးကောက်ပွဲကော်မရှင်ကလည်းရွေးကောက်ပွဲဖြစ်ဖို့တော့ပြောထားတယ်ဆိုတဲ့အကြောင်းကိုသူကပြောတော့ရွေးကောက်ပွဲကော်မရှင်ကတော့ပြတ်သားတဲ့အဖြေတော့မပေးပါဘူးခင်ဗျသူကအဲ့ဒီရှေ့ကလုံခြုံရေးကိစ္စကြောင့်ဟိုရခိုင်မှာရွေးကောက်ပွဲမဖြစ်တဲ့ကိစ္စကိုပဲထပ်ပြီးတော့ပဲပြောပြပါတယ
်ဟုတ်ကဲ့အဲ့တော့သူခံမှန်းချက်ကဘယ်လိုရှိလဲ
ခံမှန်းချက်ကတော့ဘာမှမပြောဘူး
ဟုတ်ကဲ့ဒေါက်ဆန်းစုကြည်နဲ့တွေ့တာရော
ဒေါက်ဆန်းစုကြည်နဲ့တွေ့တာကတော့သူကဟိုတခြားကိစ္စတော့ပြောအဲ့ရွေးကောက်ပွဲကော်မရှင်ရွေးကောက်ပွဲကိစ္စပဲပြောတယ်လို့ပြောပါတယ်အဲ့တော့ဒေါက်ဆန်းစုကြည်ကလည်းပဲဒီကိစ္စဟာရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပြီးသားဖြစ်တဲ့အတွက်ကြောင့်ဆိုတဲ့သဘောမျိုးပဲပြောပါတယ်ရွေးကောက်ပွဲကော်မရှင်ကပဲ refer လုပ်ပါတယ်သူအနေနဲ့ကတော့ရွေးကောက်ပွဲကော်မရှင်ကပြောတယ်လို့ပဲချိန်နေရအကုန်လုံး ready ဖြစ်တဲ့အကြောင်းပေါ့လေ
ဟုတ်ကဲ့အဲ့တော့သူအနေနဲ့ရောအာရမှုအာမရမှု
သူအဲ့ဒါမျိုးတော့မပြောဘူးခင်ဗျာသူကကျွန်တော်တို့သူရခိုင်ခရီးစဉ်နဲ့ပတ်သက်ပြီးချိန်နေတဲ့အကြောင်းအဲ့ဒါပဲပြောပါတယ
်ဟုတ်ကဲ့အဲ့တော့ဘယ်တော့လောက်ဒီအကြောင်းပြန်နိုင်မယ်လို့ကောသူမျှော်လင့်ထားတာ
အဲ့ဒါလည်းမပြောဘူးခင်ဗျာကျွန်တော်တို့ကလည်းသိချင်တာပေါ့ဘယူကောက်ပွဲဖြစ်မလားမဖြစ်ဘူးလားဘယူသားပြောတာဗာဒါဖြစ်ဖြစ်ရှင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးလာဆောခင်ဗျာအဲ့ဒီတော့အခုလိုဒီဂျာဝင်ဆောင်ရွက်ပြီးတဲ့အပိုင်းမှာလက်ရှိအဓိကအေးရခိုင်တံတမန်နဲ့အစိုးရဘက်ကလည်းအခုရွေးကောက်ပွဲပြန်ဖြစ်လာနိုင်ဖို့အတွက်အမြန်ဆုံးဘာတွေစပြီးတော့လွှတ်ဆောင်တင်တာကိုကျွန်တော်တို့နိုင်ငံရေးသုံးသက်သူဒေါက်တာရန်မျိုးသိန်းကိုဆက်မေးထားရမှာသူကအခုလိုစပြီးရှင်းပြပါတယ
်ဆက်ဆက်ဆက်ကွာဝါရဲ့ခီးစဉ်အပြီးမှာတကယ်ဆုဆုကန်ကန်ပေါ့လေရန်လက်ကောင်းတွေမမြင်ရသေးတာဟာဒီညှိနှိုင်းဆွေးနွေးမှုတွေမှာယုံကြည်မှုတည်ဆောက်ရေးမှာအားနည်းချက်တွေလိုအပ်ချက်တွေရှိနေတာလားလို့မေးခွန်းထုတ်ဆရာရှိပါတယ်အဲစိုးရိမ်တာကတော့တတိယအကြိမ်လွတ်တော်အစည်းအဝေးတွေမစတင်ခင်ရခိုင်ပြည်နယ်ရဲ့မြို့နယ်ကိုမြို့နယ်မှာရွေးကောက်ပွဲတွေမလုံနိုင်ခဲ့ဘူးဆိုရင်ရခိုင်ပြည်နယ်မှာဒီစစ်အချိန်တွေပြန်ပြီးတော့မြင့်တက်လာသလားစိုးရိမ်တွေကဖြစ်ပါတယ
်ဟုတ်ကဲ့လက်ရှိမှာဘယ်လိုမျိုးဒီအဟံတားတွေမျိုးပေါ့နော်အခက်အခဲတွေမျိုးရှိနေတယ်လို့သုံးသပ်မိလဲ
အေးအေးအနေနဲ့ဖန်ဆီးချိန်သိမ်းထားတဲ့ဒီလူကိုယ်စားလှယ်လောင်း၃ဦးတဲမှာအနည်းဆုံးအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်း၂ဦးကိုအမြန်ဆုံးပြန်လွတ်ပေးနိုင်မယ်ဆိုရင်ဟိုအစိုးရအနေနဲ့ကအမြန်ဆုံးပေါ့လေရခိုင်ပြည်နယ်အခြေစိုက်ပါတီတွေကဒီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးတော့အဲ့ဒီတပြိုင်နက်မှာပဲဒီပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့လည်းပဲဒီကျွန်တော်တို့ဒေသဆိုင်ရာရွေးကောက်ပွဲကော်မရှင်အနေနဲ့အမြန်ဆုံးဆက်သွယ်ပြီးတော့ရွေးကောက်ပွဲကျင်းပနိုင်ဖို့အလားအလာအကောင်းဆုံးရှိတဲ့ရက်ွက်တွေကြေးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့ကိုပြင်ဆင်တယ်လို့မြင်ပါတယ်အဲ့ဒါအပြင်အစိုးရနဲ့တက်မတော်အနေနဲ့အေးအေးလက်နဲ့လည်းပဲအဲ့ဒီတော့လည်းကောင်းတော့ဝိုင်းရတော့ကောင်းညီနိုင်ဆွေးနွေးဆောင်ရွက်တဲ့နယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာရမျက်သိန်းခင်ဗျာကျွန်တော်ဝင်းမင်ပါ